မရိကန်ပြည်ထောင်စုကန်ဆက်ပြည်နယ်ကန်ဆက်စီတီမြို့မှာခင်တိုင်းသားတဦးစနေနေ့ကတနက်နဲ့ပြစ်ဒတ်ခံခဲ့ရပါတဲ့အချိန်ကထိုင်းမြန်မာနယ်စပ်အုံဖြန်ဒုက္ခသည်စခန်းကနေအမေရိကန်ပြည်ထောင်စုကိုအခြေချပြီးတော့လူကြီးလူငယ်ပေါ်များတဲ့အသက်15နှစ်အရွယ်ဒီဇင်ဘာ2ကိုသူအချိန်ပိုင်းအလုပ်လုပ်နေတဲ့ဝက်ရှော့ဆိုင်မှာစနေနေ့ကတနက်ဒဏ်ရာနဲ့တည်ဆုံးတာကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ဒေါ်လာလာတန်းကတင်ပြပေးမှာဖြစ်ပါတယ်ဗျာ
။ဒီဇင်ဘာ2ဆိုဒီဇင်ဘာလမှာမွေးလို့ပါ။သူဒီ6နှစ်ပြည့်ဖို့တလားလို့တာပေါ့နော်။ဒီဇင်ဘာလ29ရက်နေ့တူတယ်သူအဖက်ကလေ29ရက်နေ့ဆိုရင်တော့ဒီဇင်ဘာလ29ရက်နေ့ဆိုသူ6နှစ်ပြည့်ပြီလေ။ဆောဆက်ချောင်းနေမပြည့်ခင်လေးတလမှာပေါ့လေဒီလိုဖြစ်သွားတာပေါ့နော
်တက်ဆက်ချောင်းနေပြည့်ဖို့တလအလူမှာရရဆက်ဆက်တနက်ပြည့်ခံခဲ့ရတဲ့ဒီဇင်ဘာ2တည်ဆုံမှုနဲ့ပတ်သက်လို့ကန်ဆာစီတီရဲ့ကရင်လူမှုရေးအဖွဲ့အစည်းမှာကူညီဆောင်ရွက်ပေးနေသူဆရာအဲဝါက VOA ကိုပြောပြခဲ့တာပါဒီဇင်ဘာ2ကိုသူအချိန်ပိုင်းအလုပ်လုပ်နေတဲ့ Maple Hill Laundromat Wish Hall ဆိုင်မှာဆိုင်မဖွင့်မီနိုဗ ెంబ ာ16ရက်စနေနေ့မနေ့ကတနဒန်ယာနှင့်တည်ဆုံနေတာကိုတွေ့ရှိခဲ့တာပါရဲကတရားခံကိုခုထိဆက်လက်ရှာဖွေနေစေဖြစ်ပြီးဒီဖြစ်ရက်ကတောက်ကြံညနေပိုင်းကဖြစ်နိုင်တယ်လို့ရဲကတုံ့တထားပါတယ်ထိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်စခန်းကနေငယ်စဉ်ကမိသားစုနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချခဲ့သူဒီဇင်ဘာ2ဟာသူတည်ဆုံစဉ်ကဂျေစီဟာမန်အထက်တန်းကျောင်းမှာစတန်ကြောင်သားတူဖြစ်ပါလေသူခုလိုရုပ်ရည်တည်ဆုံမှုနဲ့ပတ်သက်လို့ထက်တန်းကြောင်ကြောင်တို့ဝင်းနေကြေကွက်လေရှိပါလေဒီဇင်ဘာ2ဟာအထက်တန်းကြောင်မှာအားကစားဖြစ်တဲ့နဘလုံးနဲ့ wrestling team မှာပါဝင်ခဲ့တယ်လို့ဓမ္မတီးတီဆိုတဲ့အသင်းမှာလည်းပါဝင်ခဲ့ပြီးသူ့အချိန်ပိုမှာဉာဏ်ရည်ချွတ်တဲ့သူတွေပညာသင်ကြားရေးမှာလည်းအကူအညီပေးနေသူဖြစ်ပါလေသူဆီယာမဟောင်းတူကခုလိုသူရုပ်တရည်တည်ဆုံမှုနဲ့ပတ်သက်လို့ပြောခဲ့တာက
December really started to excel and really blossomed
in December ဟာထူးချွန်ကြိုးစားသူတူပါစိတ်ကောင်းရှိတဲ့လူငယ်တူဖြစ်နေသူဟာလူတိုင်းကိုကူညီတတ်သူပါလူတွေကားကြီးကန်နေအိမ်ပြန်လှောက်လျှောက်ရင်းလဲဆောက်လျှောက်ပေးလေရှိပါတယ်သိတ်ကိုကျင်နာတတ်သူတူဖြစ်ပါတယ်လို့သူရဲ့တချိန်ကဆီယာမဖြစ်ခဲ့သူ Threeza Berry ကသတင်းဌာနကိုပြောခဲ့တာဖြစ်ပါတယ်December 2အခုလိုရုပ်ရည်တည်ဆုံမှုနဲ့ပတ်သက်လို့ဆရာအဲဝါကိုမေးချခဲ့ပါလေ
။ဒီလိုမိသားစုကဒီအမေရိကန်ကို2009ခုနှစ်ကလေးကရောက်လာတာပေါ့နော်။သူတို့ဒီ cancer CD မှာသူတို့မိသားစုတွေပြောင်းလာတယ်လေ။သူရောက်လာတုန်းကတော့သူငယ်လေးပဲရှိသေးတယ်။ထင်တာသူ6နှစ်သားလောက်ပဲရှိသေးတယ်လေ။ပြောမယ်ဆိုတော့ကျွန်တော်တို့မျက်စိအောက်မှာပဲဒီကလေးတွေကြီးလာတာပေါ့နော်။သူကတော့သူကကျွန်တော်တို့ရဲ့ community မှာတော့လကောင်းအသင်းတော်မှာတော့လကောင်းပါလေ။ကျွန်တော်တို့ဘာပဲလုပ်လို့ပေါ့လေသူအမြဲတမ်းပါဝင်တာပေါ့လေတခြားလူငယ်ထက်ဆိုင်တော့သူကအမြဲတမ်းအများကြီးလိမ်မာတဲ့ကလေးတယောက်ဖြစ်တာပေါ့နော်ဆိုမိဘဘက်ကလည်းအင်မတန်မလိမ်မာတဲ့သားတယောက်ပေါ့လေသူအမေကိုယ်တိုင်ကအဲ့ဒါအမြဲတမ်းဖွင့်ပြပါတယ်အလားလာရှိတယ်နားရွယ်ချက်ရှိတယ်နားကြိုးစားတယ်လိမ်မာတယ်သူလေးစားတတ်ပါတယ်နော်ကလေးမာတဲ့ကလေးတယောက်ဖြစ်ပါတယ်
သူတို့မိသားစုအကြောင်းရောဆရာပြောပြလို့ရမှာစ
သူကဒီအမေရိကကိုသူအမေရဲ့သူအမနယောက်ရဲ့နောက်ပြီးတော့သူရဲ့ညီလေးတယောက်ပေါ့နော်ညီကိုမနက၄ယောက်ရှိတာပေါ့လေခြေကတော့ဆုံးလာကြပြီသို့တော့အမေကမဆုံးမအနေနဲ့နော်ကလေးလေးယောက်ကိုသူဒီကိုလာတာပေါ့လေအမေရဲ့ရွယ်ချက်ကတော့ဒီကလေးတွေပညာရေးမှာပညာတတ်တွေဖြစ်လာပြီးတော့မှသူတို့ဘဝတွေကိုကောင်းစားဖို့အတွက်ပေါ့နော်ဆိုတော့အမေလည်း sacrifice လုပ်ရတာပေါ့လေ
သူမိခင်နာမည်ကမတ်တန်းလို့ဒီနေ့မှာဖော်ပြထားတာတွေ့ရပါစီရ
ဟုတ်ကဲ့
ဝင်းနေကြီးကွယ်မဆုံးပါတော့တော်တော်လေးယူကျုံမရဖြစ်ရတဲ့သူ့အခြေအနေကိုတွေ့ရတာတော့တော်တော်လေးကိုစိတ်မကောင်းစရာပဲဒီ15နှစ်သားတစ်ချိန်ကအကြီးရင်ဒုက္ခတဲ့စခန်းကြီးရောက်လာပြီးတော့ပေါ့နော်ခုလိုဟိုဒီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ဒီ Cancer City ကလူအဖွဲ့စည်းရရောဘယ်လိုတုံ့ပြန်ကြပါလဲဆရာ
ကျွန်တော်တို့ကတော့ဒီအဖြစ်အပျက်တွေယူကျုံမရဖြစ်ပါလေလေဘာဖြစ်လို့ဒီကလေးကသူ့ရဲ့အနာဂတ်ကအများကြီးရှိတယ်လေဒီလိုချင်တဲ့နေရာတွေအများကြီးရှိတယ်။နောက်ပြီးတော့မှကျွန်တော်တို့ကလည်းဒီလူငယ်တွေပုံမှန်အများကြီးမျှော်လင့်ထားပါတယ်။နောက်တနေ့တိုင်းသူတို့တွေပညာတတ်ဖြစ်ပြီးတော့မှဟိုမိဘပဲဖြစ်ဖြစ်နောက်အသင်းတော်ပဲဖြစ်ဖြစ်နောက်ကိုလူမျိုးတွေပဲဖြစ်ဖြစ်ပေါ့နော်။ community မှာပဲဖြစ်ဖြစ်ပါဝင်နိုင်ဖို့ပေါ့နော်။ဆိုတော့ဒီနိုင်ငံမှာရှိတဲ့ပညာရေးကိုသူတို့ကကြိုးစားတဲ့ကလေးတွေပေါ့နော်။ဆိုတော့ဒီလိုကြိုးစားတဲ့ကလေးတယောက်ကယုတ်တည်းအသက်ခံလိုက်ရတော့ကျွန်တော်အားလုံးကြည်ကွဲပါတယ်။နောက်မိသားစုနဲ့ထပ်တူပေါ့လေ။ဒီကျောင်းသားလေးတယောက်ဒီ15နှစ်သား ဟိုကလေးလေးတယောက်ကဒီလိုအနာပြစ်သက်ခံလိုက်လဲဆိုတာဒါပထမအကြိမ်ပဲဒါဆိုတော့ကျွန်တော်တို့ဒီ community နဲ့တော်လကောင်း church နဲ့တော်လကောင်းပေါ့နော်ဆိုပြီးတားစုကိုကျွန်တော်တို့ကူညီဖို့အတွက်ပြင်ဆင်မှုတွေအများကြီးလုပ်ထားပါတယ
် December 2ရက်ဇာပနအခမ်းအနားကို November 24ရက်တောက်ကြနေ့မှာကျင်းပဖို့ရှိကြောင်းလည်းသိရပါတယ်ရှင်